မြန်မာစစ်တပ်ကဆက်လက်တဲ့ပစ္စည်းဝယ်ယူရာမှာပါဝင်ပတ်သက်နေတဲ့ Sky Aviator Company နဲ့ဒီ company ပိုင်ဆိုင်သူလည်းဖြစ် director လည်းဖြစ်သူအသက်40အရွယ်ဦးကျော်မင်းဦးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အရေးယူတပ်ခတ်စင်းထဲမှာထည့်သွင်းလိုက်ပါတယ်။ Sky Aviator ဟာမြန်မာစစ်တပ်ရဲ့စစ်လေယာဉ်အစိတ်အပိုင်းတွေကိုအဓိကဝယ်ယူပေးနေတဲ့ company ဖြစ်တယ်လို့ဦးကျော်မင်းဦးဟာနိုင်ငံခြားစစ်ဖက်အရာရှိတွေမြန်မာနိုင်ငံလာရောက်နိုင်အောင်စီစဉ်ဆောင်ရွက်ပြီးတိုက်ခိုက်ရေးဟာရင်နဲ့အခြားလက်နက်ပစ္စည်းတွေတင်သွင်းပေးနေသူဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေအထူးသဖြင့်လေကြောင်းသုံးပြီးအရတားတွေကိုတိုက်ခိုက်နေတာတွေအပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူလိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာရတားတွေနဲ့နိုင်ငံရေးအတိုက်ခံတွေကိုမြန်မာစစ်တပ်ကလေကြောင်းသုံးအကြမ်းဖက်တိုက်ခိုက်နေတယ်လို့လည်းဒီကြေညာချက်မှာရေးထားပါတယ်။အောက်တိုဘာလ30ရက်နေ့ကကချင်ပြည်နယ်အတွင်းကလူမျိုးစုပွဲလမ်းတစ်ခုကိုမြန်မာစစ်တပ်လေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အမှုပညာရှင်တွေနဲ့ဖျော်ဖြေပွဲလာရောက်သူတွေအပါအဝင်လူပေါင်း100လောက်သေဆုံးခဲ့ရတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုအတွင်း KIA နဲ့ PDF တွေသေဆုံးတယ်လို့ပြောဆိုထားပါတယ်။